ဒီရက်ဇန်နဝါရီ19ရက်နေ့ကအစိုးရဟာအဂ္ဂိလိုက်စာမှုတပ်ဖြည့်ရေးဥပဒေကိုစရုထအကျင့်ပြင်ဆင်ပြီးဥပဒေကျမ်းကိုအများပြည်သူသိရှိလေ့လာအကြံပြုနိုင်မှုထုတ်ပြန်ပေးလိုက်ပါတယ်။သိမကြသေးရင်နိုဝင်ဘာ23ရက်နေ့ကနိုင်ငံတော်သမ္မတဦးထင်ကျော်ဟာအငြိမ်းစားဗိုလ်ချုပ်ဦးအောင်ကြည်ဦးဆောင်နဲ့အဂ္ဂိလိုက်စာမှုတပ်ဖြည့်ရေးကော်မရှင်အစ်စ်ကိုဖွဲ့စည်းတာဝန်ပေးလိုက်ပြီးနောက်ပိုင်းအခုဥပဒေပြင်ဆင်မှုမူကြမ်းထုတ်ပြန်လိုက်တာပါ။ပြောရရင်မြန်မာနိုင်ငံမှာအဂ္ဂိလိုက်စာမှုတပ်ဖြည့်ရေးနဲ့ပတ်သက်ပြီးဥပဒေပြဋ္ဌာန်းပြီးတဲ့အချိန်ဥပဒေပါပြဋ္ဌာန်းခြင်းအတိုင်းအဂ္ဂိလိုက်စာမှုတပ်ဖြည့်ရေးကော်မရှင်ဖွဲ့စည်းခဲ့ပြီးတာ၄နှစ်ခွဲကျော်ကြာလာတဲ့အချိန်တိတ်ပြီးအလုံးမဖြစ်တာအဂ္ဂိလိုက်စာမှုတွေဖြစ်နေလိုက်ဖြစ်နေတာနဲ့ပတ်သက်လို့နိုင်ငံရေးသမားတွေရောပြည်သူတွေကပါစိတ်ပြက်လက်ပြက်ဖြစ်နေတာအတော်ကြာပါပြီ။အခုဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရလက်ထက်အရင်ကော်မရှင်ဟောင်းနေရာမှာကော်မရှင်အစ်စ်ကိုအစားထိုးလိုက်တဲ့အပြင်ဥပဒေကိုပါပြင်ဆင်တော့မှာမို့မြန်မာနိုင်ငံရဲ့အဂ္ဂိလိုက်စာမှုတိုက်ဖြစ်ရေးထိထိရောက်ဖြစ်လာတော့မှာလားဆိုပြီးမျှော်လင့်စရာတွေရှိလာပါတယ်။ခုဒီပိုင်းအဲ့ဒီကြောင်းလေးလာသုံးသပ်တင်ပြသွားပါမယ်။
အဂ္ဂိလိုက်စာမှုတိုက်ဖြစ်ရေးကော်မရှင်ဥက္ကဋ္ဌအဖြစ်တာဝန်ပေးခံရတဲ့ဝင်ကြီးဟောင်းဦးအောင်ကြည်ဟာကိုကျင့်တရားအရအရင်စစ်အာဏာရှင်ခေတ်စစ်ဘုတ်ချုပ်တွေထဲမှာကိုကျင့်တိတ်ခါကောင်းမွန်သူဆိုပြီးရှာရှာပပချီးကျူးခံရတဲ့ပုံကူတယောက်လည်းဖြစ်ပါတယ်။ကော်မရှင်ဥက္ကဋ္ဌအဖြစ်ခန့်အပ်ခံရပြီးသတင်းမီဒီယာတွေကိုဖြေကြားတဲ့သူ့ရဲ့အင်တာဗျူးတွေကိုကြည့်ရင်သူဟာအဂ္ဂိလိုက်စာမှုတိုက်ဖြစ်ရေးပြဿနာကိုနားလည်တဲ့သူတကယ်ပဲတိုက်ဖြစ်မယ်လို့တန်ဋိဌာန်ချထားသူဖြစ်တယ်ဆိုတာမြင်တွေ့ကြရမှာပါမီဒီယာတွေကိုဖြေကြားချက်အရဥအောင်ကြီးကအာဂရိလိုက်စားမှုပြဿနာဆိုတာဟာလူပေါင်းတောင်းချီတိမ့်ချီပတ်သက်နေတဲ့လက်ပေးလက်ယူမှုတိတ်တိတ်ဆွမ်းမွားလေးတွေကြီးပဲမဟုတ်တဲ့အကြောင်းတကယ်အရေးကြီးတာက Grand Corruption လို့ခေါ်တဲ့နိုင်ငံတကာနိုင်ငံရဲ့အရင်းအမြစ်ကြီးတွေဆုံးရှုံးတဲ့ကိစ္စတရားစာတော်တွေဆုံးရှုံးနေတဲ့ကိစ္စဖြစ်ကြောင်းဒီလိုအာဂရိလိုက်စားမှုကြီးတွေထဲမှာ institution ကြီးတွေပါဝင်ပတ်သက်မှုရှိနေတဲ့ကြောင်းဒီလိုကိစ္စမျိုးကိုကင်တွယ်ရမှာဖြစ်ကြောင်းပြောပါတယ်။လက်ရှိအာဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေဟာတိုင်ကြားသူရှိမှကင်တွယ်ရတဲ့ကိစ္စဖြစ်တာကြောင့်ဒါကိုဥပဒေမှောက်ကိုပြင်ဖို့လိုတဲ့အကြောင်းဥပဒေမပြင်ရင်အာဂရိလိုက်စားတယ်လို့ဘလောက်နာမည်ထွက်ထွက်ကော်မရှင်ကဘာမှမလုပ်နိုင်တဲ့အကြောင်းလက်ရှိအာဂရိလိုက်စားမှုတိုက်ဖျက်ရေးလုပ်ငန်းစဉ်မှာအောက်ခြေကဝန်ထမ်းတွေလောက်ကိုပဲထောင်ချတာအပြစ်ပေးအရေးယူတာမျိုးတွေ့နေရလို့မထီရောက်ကြောင်းပြောပါလေသူ့အနေနဲ့တာဝန်ထမ်းဆောင်ရတဲ့အခါအချက်၃ချက်ကိုဥစားပေးလုပ်ကင်သွားမှဖြစ်ကြောင်းပထမကတော့လက်ရှိကြေကြေပြန့်ပြန့်ဖြစ်ပေါ်နေတဲ့ပုံမှန်အာဂတိလိုက်စားမှုမျိုးမဖြစ်ပေါ်အောင်တားဆီးကာကွယ်တာဖြစ်ကြောင်းဒုတိယကတော့ Grand Corruption လို့အကြီးစားမျိုးကင်ကွယ်တာငွေကြေးခွာချမှုမျိုးကိုဖော်ထုတ်တာဖြစ်ကြောင်းတတိယကတော့တမျိုးသားလုံးကိုအရှက်ရစေတဲ့ CPI index မှာနှိမ့်ချနေပြီးနိုင်ငံမျက်နှာပြက်နေရတဲ့ကိစ္စဖြေရှင်းရမှာဖြစ်ကြောင်းပြောဆိုပါရစေ
။ကော်မရှင်ဥက္ကဋ္ဌဦးအောင်ကြီးရဲ့ပြောဆိုချက်မှာလက်ရှိ၃ရင်ပြင်ဆင်လာပြီးဖြစ်တဲ့အာဂရိလိုက်စားမှုတိုက်ဖြစ်ရေးဥပဒေအလုံးမဖြစ်ဘူးဆိုတဲ့အချက်ပါပါတယ်။အခုသရုပ်ထားချင်းပြင်ဆင်မဲ့မူကြမ်းမှာရောဘလို့အချက်လက်တွေပါတယ်။ဒါအာဂရိလိုက်စားမှုတိုက်ဖြစ်ရေးအတွက်တကယ်အလုံးဖြစ်မဲ့အချက်တွေလားဆိုတာအရင်ဆန်းစစ်ကြည့်ဖို့လိုပါတယ်။ငွေမူလအဂ္ဂိလိုက်စားမှုတပ်ဖြည့်ရေးဥပဒေကို2013ခုနှစ်ဩဂုတ်လ9ရက်နေ့ကပြဋ္ဌာန်းခဲ့တာဖြစ်ပြီးပုံမှန်83ခုပါဝင်ပါတယ်။၄နှစ်ကျော်အတွင်းအချက်နည်းနည်းပပလောက်ကို3ချိန်ပြင်ဆင်ပေးခဲ့ပြီးဖြစ်ပါတယ်။အခု၄ချိန်မြောက်မှာတော့အချက်ပေါင်း21ချက်အထိပြင်ဆင်ဖို့ရထားတာတွေ့ရပါတယ်
။အဂ္ဂိလိုက်စားမှုတပ်ဖြည့်ရေးဥပဒေပုံမှန်16ပုံမှန်ခွဲဂါကြီးအခုလိုအစားထိုးပြင်ဆင်ဖို့ရထားတာတွေ့ရပါတယ်။ဂါကြီးအဂ္ဂိလိုက်စားမှုမျိုးကိုစုံစမ်းစစ်ဆေးဖော်ထုတ်ရန်ကိစ္စနှင့်ဆက်နင်း၍တိုင်ကြားချက်သို့မဟုတ်ရရှိသည့်တည်င်းအရာလိုအပ်ပါကကြိုတင်ထောင်လန်းစုံစမ်းစီခြင်းစုံစမ်းစစ်ဆေးအဖွဲ့နှင့်ပဏာမစီစီရေးအဖွဲ့တို့အားစုံစမ်းစစ်ဆေးစီပြီးတွေ့ရှိချက်အစဉ်ခံစားကိုတင်ပြစီခြင်းဆိုပြီးဖြစ်ပါတယ်ဒီချက်ဟာငွေမူလဥပဒေပါပြဋ္ဌာန်းချက်နဲ့အတော်လေးကိုခြားနာပါတယ်ငွေပြဋ္ဌာန်းချက်မှာတိုင်တဲ့သူရှိမှတိုင်လာမှကော်မရှင်ကအလုပ်လုပ်လို့ရနိုင်တာမျိုးပါအခုဥပဒေကျမ်းမှာတော့တည်င်းရရဲဆိုယုံနဲ့တင်ကြိုတင်ထောင်လန်းစုံစမ်းနိုင်တာမို့အာဂရိလိုက်စားမှုတိုက်ဖြတ်ရေးမှာအတော်လေးထိရောက်လာနိုင်ပါတယ်။ဒါနဲ့မကသေးပါဘူး။ပုံမှန်ဆက်ခွန်ဈာမြင့်စဲမှာလည်းအာဂရိလိုက်စားမှုရှိကြောင်းကြော်စောတည်င်းတရရက်ကိုကော်မရှင်ဒီတည်င်းပေးပို့ချက်အဖြစ်သတ်မှတ်နိုင်ပြီဆိုပြီးထည့်သွင်းဖို့ရထားပါတယ်။ဒီအချက်ဟာအာဂရိလိုက်စားမှုကိုတိုက်ဖြတ်ရမှာအတော်လေးကိုထိရောက်နိုင်ပါတယ်။ပုံမှန်လာစွာဝင်ငွေပဲရှိတဲ့နိုင်ငံဝန်ထမ်းတယောက်သူရတဲ့လာစာနဲ့မလျော်ညီတဲ့ပိုင်ဆိုင်မှုတွေရင်းနှီးမြှုပ်နှံမှုတွေရှိလာပြီးဆိုကော်မရှင်ကစပြီးထောင်လန်းစုံစမ်းနိုင်ပြီဆိုတဲ့သဘောပါ နောက်ထပ်အရေးကြီးတဲ့အချက်ကပုံမှန်59ပြင်ဆင်ချက်ပါ59မြေကူးမဆိုးခိုင်လုံသောအကြောင်းမရှိပဲပုံကိုတူတူယောက်အားညနာရန်သို့မဟုတ်ဂုံဒီပြည့်စင်ရန်ရည်ရွယ်၍ဤဥပဒေပါပြည့်မှုတစ်ခုခုကိုကျူးလွန်သည်ဟုသော၎င်းအာဂိလိုက်စားမှုဖြင့်ကျွဲဝချမ်းသာလာသည်ဟုသော၎င်းမမမကန်သတင်းပေးပို့ခြင်းတိုင်တန်းခြင်းပြုကြောင်းပြစ်မှုထင်ရှားစီရင်ခြင်းထံရလျင်ထိုသူကို6လထက်မပိုသောထောင်ဒဏ်ချမှတ်ရမည်အပြင်ငွေဒဏ်လည်းချမှတ်နိုင်သည်ဆိုပြီးဖြစ်ပါသည်။၎င်းဥပဒေမှာမမမကန်တာယုံနှင့်ထောင်ဒဏ်9နှစ်အထိချနိုင်တာမို့တည်သူတွေမတိုင်ရဲအောင်လှုပ်ထားတဲ့သဘောမျိုးဖြစ်နေပြီးအခုလိုပြစ်ဒဏ်လျှော့ချပြင်ဆင်လိုက်ခြင်းအပြင်တည်သူတွေရဲရဲဝံ့ဝံ့တိုင်လာကြအောင်လမ်းဖွင့်ပေးတယ်လို့ဖြစ်စီပါရယ်။ဒါပြင်ပုံမှန်36ခါခွေပြင်ဆင်ချက်မှာကော်မရှင်ဟာပြည်ထောင်စုအစိုးရအဖွဲ့ရဲ့သဘောတူညီချက်နဲ့ရုံးခွဲတွေဖွဲ့စည်းခွင့်ပေးထားတဲ့အတွက်အာဂရီလိုက်စားမှုတိုက်ချက်တာကိုတနိုင်ငံလုံးအတိုင်းအတာနဲ့ကြဲကြဲပြက်ပြက်ဆောင်ရွက်နိုင်မယ့်သဘောတူညီကြရပါတယ
်။ပြင်ဆင်မဲ့ဥပဒေချမ်းထဲမှာစစောကတင်ပြခဲ့တဲ့အချက်တွေအပြင်အာဂရီလိုက်စားမှုလုပ်တဲ့အစိုးရတာဝန်ရှိသူတွေတင်မကနိုင်ငံတကာမှာလိုကုမ္ပဏီနဲ့ပုဂ္ဂလိကတွေကိုပါအရေးယူနိုင်မယ့်အချက်တွေလည်းပါဝင်ပါတယ်။ဒါအပြင်တင်တာလိုကိစ္စမျိုးမှာမမှန်မကန်လုပ်ပြီးအစိုးရငွေကြေးဘဏ္ဍာထိခိုက်နှိမ့်နှံမှုတွေအတွက်အရေးယူနိုင်တဲ့ပြင်ဆင်ချက်မျိုးလည်းထည့်သွင်းထားပါတယ်။အားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်အခုဥပဒေကြမ်းရဲ့အဓိကအချက်တွေကိုပြတ်ထားနိုင်ခဲ့ရင်ကော်မရှင်ဥက္ကဋ္ဌဦးအောင်ကြီးအနေနဲ့ Grand Correction လို့အကြီးစားအမှုတွေကင်တွယ်တာငွေကြေးခွာချမှုမျိုးပေါ်ထုတ်တာလုပ်နိုင်မှာဖြစ်ပြီးတမျိုးသားလုံးကိုအရှက်ရစေတဲ့Transparency International အဖွဲ့ကနှစ်စဉ်ထုတ်ပြန်တဲ့ CPI Index မှာနှိပ်ကျနေလို့နိုင်ငံမျက်နှာပြည့်နေရတဲ့ကိစ္စကိုလည်းဖြေရှင်းနိုင်ွယ်ရှိနေပါကြောင်းပြပြလိုက်ရပါတယ်။